ီနေ့နားဆင်ကြရမှာကတော့နှွေနှွေငိမ့်အေးရဲ့ချစ်ကပါငယ်လေးတဲကချစ်သူများကန္တာဖြစ်ပါတယ
်ချစ်စွာသောတောတာရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ချစ်ကပါလေးတဲကချစ်သူများအတွက်ဘယ်အသည့်ဟာအရေးကြီးဆုံးလဲဆိုတဲ့အကြောင်းကိုဝေမျှပါစေဒီအကြောင်းလေးကအမှတ်တင်တော့သားတို့တမျိုးကြီးမင်္ဂလာပါကွယ်လောကမှာလူအများပြောကြတဲ့စကားလေးတစ်ခုရှိတယ်ပြောမှတိထိမှနာတာမှနေတဲ့အဲ့ဒီလိုပြောကြတဲ့အခါပြောမှတိကြတဲ့လူအတော်များများရှိကြတယ်သူတပင်လူတွေဟာအတ္တိတရားရှိကြရင်ပျော်ရွှင်စရာလောကကြီးပေါ့ကွယ်မပြောဘဲနဲ့တိတတ်သူတွေနားလည်မှုရှိကြသူတွေသူတပားကိုမထိခိုက်စေသူတွေမှာကိုယ်လဲစိတ်ချမ်းသာတယ်သူတစ်ပါးလဲအေးချမ်းသာပေါ့ကွယ်အခုမေမေဖတ်ဖူးတဲ့အကြောင်းအရာတွေကိုပြောပြခြင်းနဲ့ရုရှားစာရေးဆရာကြီးတော်စတရိုက်ရေးခဲ့တဲ့မိဂွန်းသုံးခုဆိုတဲ့ဝတ္ထုတုပ်ကလေးကိုမေမေဖတ်ဖူးခဲ့တယ်အဲ့ဒီဝတ္ထုထဲမှာရှီမင်ကြီးတစ်ပါးကတောနေရတဲ့သူတော်စင်တူးကိုသူ့အလွန်သိချင်နေတဲ့မိဂွန်းသုံးခုကိုမေးခဲ့တယ်သူ့အမေကိုရတဲ့ကြီးကပြန်လေဖြစ်ကြခဲ့တာကမှတ်သားစရာကောင်းလာတယ်။ဘီရင်ကြီးကယသိကိုတစ်ဘယ်အလုတ်ဟာအရေးကြီးဆုံးလဲတဲ့။နှစ်ဘယ်လိုလူမျိုးဟာအရေးကြီးဆုံးလဲ။သုံးဘယ်အချိန်ဟာအရေးကြီးဆုံးလဲ။အဲ့ဒီခါယသိကြီးကတစ်ယခုလုံနေသောအလုတ်ဒီအရေးကြီးဆုံး။နှစ်ယခုမိမိနှင့်အတူရှိနေသောလူဒီအရေးကြီးဆုံး။သုံးယခုရောက်နေသောပြစ်စုံပံအချိန်ဒီအရေးကြီးဆုံးဖြစ်တယ်လို့ဖြစ်ကြားလိုက်တော့ဘီရင်ကြီးဟာနှစ်ထောင်အားရသဘောကျပြီးပြန်သွားတယ်လေအဲ့ဒီမေကွန်းသုံးခုနဲ့အဖြစ်သုံးခုမှာကျယ်ဝန်းလေးနဲ့လှလို့နာကြာမှတ်ရသူတွေအဖို့လောကမှာရောလောကုတ္တရာနေမှာပါစဉ်းစားလို့မကုန်းတွေးခေါ်မျိုးမြင်လို့မဆုံးတန်ဖိုးကြီးလာတယ်လို့နှောင်းလူတွေကချီးကျူးထောမနာပြုကြတယ်မမာတယ်လူတိုင်းအတွက်ယခုပစ္စုပန်မှာလုံနေတဲ့အလုတ်လောက်အရေးပါအရာရောက်တဲ့အလုတ်မျိုးမရှိတော့ဘူးပေါ့ဒါကြောင့်မိမိယခုလုံနေတဲ့အလုတ်ကိုတန်ဖိုးထားပြီးမဖြစ်ဖြစ်အောင်အာသွန်ခွန်ဆိုင်အကောင့်ထဲပေါ်ရမယ်လူဆိုတာတဦးတယောက်ထဲနေလို့မရတော့ဘဝတူလူတွေနဲ့ပေါင်းသင်းနေထိုင်ကြရတယ်အဲ့ဒီလူတွေထဲမှာပစ္စုပန်မှာမိမိနဲ့အတူရှိနေတဲ့သူဟာမိမိအတွက်အရေးပါဆုံးဖြစ်တယ်။ဒါကြောင့်အဲ့ဒီလူကိုတံပိုးထားပြီးယဉ်ညီချစ်ခင်စွာပေါင်းတင်ဆက်ဆံရမယ်။လူဘဝဆိုတာအချိန်ကိုတနည်းအားဖြင့်ခေါ်ဝေါ်ထားတဲ့ပြည့်ရဲ့စကားသာဖြစ်တယ်လို့ဆိုကြတယ်။အချိန်ဆိုတာလူဟာအချိန်လို့ဆိုရင်လဲရတယ်တဲ့ကွယ်။အချိန်ဆိုတာမနေ့ကရှိခဲ့တယ်။ယနေ့မှလည်းရှိနေတယ်။နောက်ပြန်မှလည်းရှိအောင်မယ်တဲ့။အချိန်ကပြတ်ထန်းထားတဲ့အတိတ်ပစ္စုပန်အနာဂတ်တို့ဟာလေဒီလိုပဲဆက်ပြီးရှိနေပါဦးမယ်။ဒါကြောင့်အချိန်ဆိုတာမိမိအတွက်သုံးမကုန်ဖြုံးမကုန်နိုင်အောင်ဖော်ပေါ်တည်တည်ရှိနေတယ်လို့လူတွေကထင်နေကြတယ်။ဒါပေမဲ့အချိန်ဟာစက္ကန့်တန်လေးတစ်ချက်လှုပ်ယုံနဲ့တည်တတ်နိုင်စွာမရှိရှေ့ကိုဒရဆပ်ပြေးလွှားကုန်ဆုံးနေတယ်။ဒါကြောင့်အချိန်ဆိုတာအရှားပါဆုံးအဖို့တန်ဆုံးအရာဖြစ်တယ်။ရှားပါဆုံးဖိုးတန်ဆုံးအချိန်ဟာပစ္စုပန်မှာရှိနေတဲ့အချိန်ပဲဖြစ်တယ်။ဒါကြောင့်အခုမိမိမှာရှိနေတဲ့အချိန်ကိုမိမိအတွက်အကောင်းဆုံးအကျိုးရှိဆုံးဖြစ်အောင်အသုံးချရမယ်။သားတို့တမီးတို့ရေစောစောကမမေပြောတဲ့ပုံမြင်တဲ့ကအကြောင်းအရာတွေကိုစဉ်းစားရင်အရေးကြီးဆုံးတစ်ခုကိုစဉ်းစားမိတယ်။ဒီအဖြေသုံးခုရဲ့အဖြေကိုရယုံတဲ့ဘဝဟာပြပြဆုံးပြီးပန်းတိုင်ရောက်ပြီလို့မဆိုနိုင်သေးဘူးပန်းတိုင်ကိုအမြန်ရောက်ဖို့ကအရေးကြီးဆုံးတစ်ခုကိုထပ်ဖြည့်မှဖြစ်မယ်အဲ့ဒီအရေးကြီးဆုံးကတခြားမဟုတ်ဘူးဘယ်အသည့်ဟာအရေးကြီးဆုံးလဲဆိုတဲ့မိကွန်းရဲ့အဖြေပဲဖြစ်တယ်အဲ့ဒီအကြောင်းကိုရေးတဲ့စာရေးသူကအဲ့ဒီမိကွန်းရဲ့အဖြေကိုရှာကြည့်ရင်အချိန်ကုန်သွားတယ်အဖြေကလည်းအမျိုးမျိုးပါပဲအတိဆိုတဲ့စကားဟာမဟာမုတ်တရားကြီးတမျှ ကျန်ဝန်းနဲ့နေတယ်လူရဆွဲပြီးဖြေရမယ်ဆိုရင်အရေးကြီးတယ်လို့ထင်ရတဲ့အသည့်မျိုးကရေတွက်လို့တော့မကုန်နိုင်ပါဘူးတနေ့မှာတော့ယောနသန်စင်ရောဆိုတဲ့တတနာစာအုပ်ပါပါလေးကိုကောက်ဖတ်မိတဲ့အခါတနေရာမှာတစုံတရာသောအကျိုးစီးပွားအတွက်အာသွန်ခွန်ဆိုင်ကြိုးစားနေတဲ့ယောနသန်စင်ရောကိုအဖိုးကြီးချမ်းကပြောလိုက်တဲ့စကားတခွန်းကိုတွေ့လိုက်ရတယ်။မင်းဘာလုပ်နေရဲဆိုတာကိုမင်းသာသိနေရင်ဘာမဆိုအမြဲတမ်းဖြစ်တာပေါ့တဲ့။အဲ့ဒီစာရေးသူကအဖိုးကိုချမ်းရဲ့စကားကိုများစွာသဘောကျပြီးသူဟာအပြေရသွားတယ်လေ။လူတဦးတယောက်မှဘယ်အသည့်ဟာအရေးကြီးဆုံးလဲဆိုရင်မိမိဘာလုပ်နေရဲဆိုတာကိုမိမိဘာသာသိနေတဲ့အသည့်ကသာအရေးကြီးဆုံးဖြစ်တယ်လို့ဆိုတာပဲ။အတီးဆိုတာနဲ့သတိနဲ့ပညာတို့ကစင်ပွားပေါ်ပေါက်လာတဲ့တီးပွင့်တစ်ခုဖြစ်လို့တန်ဖိုးကြီးတယ်။ဘဝအတွက်မရှိမဖြစ်အရေးကြီးတဲ့ဤရှုတဆောင်လည်းဖြစ်တယ်။ပညာဆိုတာလူဘဝအတွက်ဖိုးမပြတ်နိုင်အောင်တန်ဖိုးကြီးလာပေမဲ့အတိမပါတဲ့ပညာနဲ့အတိကင်းစွာပြောဆိုကြင့်ကြံပြုမှုခြင်းဟာအချီးနှီးတာဖြစ်တယ်။လူလိုတိပါဆိုတဲ့စကားကအတိရဲ့အရေးပါပုံကိုဖော်ကျူးပြီးလူအသည့်လူလိမ္မာများကိုစီးပူးရယူဖို့တိုက်တွန်းထားခြင်းဖြစ်တယ်။အရာရာမှာလူလိုတီးပြီးလူလိုပြောလူလိုနေနိုင်မှသာအောင်မြင်ပျော်ရွှင်တဲ့ဘဝတစ်ခုကိုတည်ဆောက်နိုင်မယ်။ဒါပေမဲ့လူလိုတီးပြီးလူလိုပြောလူလိုနေလူလိုကြင်ကြံပြုမှုတတ်တဲ့အသည့်ကအပြင်းသည့်ဖြစ်ပြီးမိမိကိုယ်ကိုတည်ခြင်းကအတွင်းသည့်ဖြစ်တယ်။အဲ့ဒီအသည့်နှမျိုးမှာမိမိကိုယ်ကိုသိခြင်းဆိုတဲ့အတွင်းသိကအဓိကဖြစ်တယ်။ဘာကြောင့်လဲဆိုရင်မိမိကိုယ်ကိုမသိဘဲလူလိုနေလူလိုသိလူလိုပြုမှုနေထိုင်မှာမဟုတ်ဘူး။ရှေးရောမှကောင်းစားစဉ်ခေတ်ကပေါ်ထွန်းခဲ့တဲ့တတနာပညာရှင်များကလူရဲ့တန်ဖိုးကိုအကဲဖြတ်ကြတဲ့အခါအတိကိုရှစ်တန်းတင်ဦးစားပေးခဲ့ကြတယ်။အတိမရှိဘဲအတိတရားထက်မြက်ဆူရှမှုမရှိခိုင်မာကြံ့ခိုင်မှုမရှိဘဲစင်တမ်းမြင့်တဲ့လူဘဝကိုမတီဆောက်နိုင်ဘူးလို့ညွန်ပြပြောဆိုခဲ့ကြတယ်။အဲ့ဒီအထက်မှာပညာရှိကြီးဆိုကရက်တစ်ကကိုယ့်ကိုယ်ကိုသိပါလို့ညွန်ပြဖော်ပြခဲ့ရလို့အခုချိန်ထိသူစကားကဘဝတတနာတမိုင်းမှာနေလာတဲ့ဖွယ်ထွန်းလင်းတောက်ပနေစေဖြစ်တယ်။ကိုယ့်ကိုယ်ကိုမှမသိတဲ့သူဟာဗဟိန္ဒဖြစ်တဲ့အသည့်မျိုးမျိုးကိုဘယ်လိုနည်းနဲ့မှသိနိုင်မှာမဟုတ်ဘူး။လူအသည့်လူလိမ္မာတိစီယာမှတ်စရာများကမိမိကိုယ်ကိုတိသူမိမိရဲ့ဣဇဒဒရံကိုထွင်းပေါက်မြင်နိုင်သူတို့ကသာတိနိုင်မြင်နိုင်ရနိုင်တဲ့အသည့်တွေဖြစ်ကြောင်းဖော်ညွှန်းလိုက်ခြင်းဖြစ်တယ်။တို့များယုံကြည်သူတွေအတွက် No thyself လို့သုံးကြတယ်။ကိုကောင်းတာမကောင်းတာတိယုံမကဘူး။ဖျားသခင်ရဲ့ကျေးဇူးတော်ကိုလည်းတိရမယ်။ကျေးဇူးတော်ကိုချီးမွမ်းရမယ်။ဒါကြောင့်ဘုရင်ကြီးမေးတဲ့မေးခွန်း၃ခုရဲ့အရေးအကြီးဆုံးတဲမှာတိကိုပါထပ်ဖြစ်လိုက်နာကျင့်သုံးနိုင်မှပြည့်စုံလုံလောက်တဲ့အထက်တန်းကျတဲ့ဘဝတစ်ခုကိုအောင်မြင်စွာတည်ဆောက်နိုင်မယ်။ကိုင်းသားတို့သမီးတို့လည်းမိကိုကိုမိမိတိတဲ့အတိကိုရရှိနိုင်ကြပါစီကွယ်။မင်းတို့ရဲ့ချစ်မေမေ
I'm not afraid.